မနက်ဖြန်နိုဝင်ဘာလ9ရက်နေ့ကနေ10ရက်နေ့အထိအာဆီယံအမြဲတမ်းကိုယ်စားလှယ်အဖွဲ့တွေရဲ့အစည်းအဝေးတွေနဲ့အတူအာဆီယံအဆင့်မြင့်အရာရှိကြီးတွေရဲ့အစည်းအဝေးတွေရှိပြီး17ရက်နေ့မှာတော့အာဆီယံညှိနှိုင်းရေးကောင်စီဝန်ကြီးအဆင့်ညသာစားပွဲတွေရှိပါတယ်။နိုဝင်ဘာလ12ရက်နေ့မှာတော့အာဆီယံထိပ်သီးအစည်းအဝေးကြီးစတင်မှာဖြစ်ပြီးတော့13ရက်နေ့အတွင်းမှာတော့အရှေ့တောင်အာရှထိပ်သီးအစည်းအဝေးတွေအဲ့ဒီမှာအာဆီယံနိုင်ငံခေါင်းဆောင်တွေနဲ့အတူဂျပန်၊အိန္ဒိယ၊ကုလသမဂ္ဂနဲ့ဩစတြေးလျနိုင်ငံတွေရဲ့တည်ထောင်ဆွေးနွေးပွဲတွေတခါမဲခေါင်မြေဝမ်ဒေတာကနိုင်ငံတွေနဲ့အတူဂျပန်နိုင်ငံတွေရဲ့အစည်းအဝေးအာဆီယံအမေရိကန်ဆွေးနွေးပွဲတွေလည်းရှိပါတယ်။နေပြည်တော်မှာပြုလုပ်မဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုတော့အမေရိကန်သမ္မတဘရက်အိုဘားမားတက်ရောက်မှာဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာဘန်ကီမွန်လည်းတက်ရောက်မှာပါ။ဒီကောင်းဆောင်တွေဟာတခြားအာဆီယံနိုင်ငံတွေကထိပ်တန်းကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိရဲ့အပြင်အမေရိကန်သမ္မတဘရက်အိုဘားမားဟာမြန်မာသမ္မတနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိရဲ့လို့အာဆီယံရေးရာဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးအောင်လင်းကရှင်းပြပါတယ်
။အာဆီယံထိပ်သီးဆွေးနွေးကိုလာရောက်မဲ့အမေရိကန်သမ္မတကတော့13ရက်နေ့မနေ့မှပြုလုပ်မဲ့အာဆီယံအရှေ့အာရှထိပ်သီးဆွေးနွေးနဲ့အာဆီယံအမေရိကန်ထိပ်သီးဆွေးနွေးကိုမှတက်ရောက်ဖို့ရှိပါမယ်။မြန်မာနိုင်ငံလာတဲ့ကောင်းဆောင်တွေမှာနေပြီးတော့အနိုင်ငံ bilateral တွေ့ဆုံပွဲကိုလည်းပြုလုပ်ဖို့မိတ္တရခံထားတဲ့ကောင်းဆောင်တွေရှိပါတယ်။အမေရိကန်တည်ထောင်စုလည်းပါဝင်ဖြစ်ပါတယ်။ ASEAN KDC ဝေးကာလမှာမြန်မာနိုင်ငံလာရောက်တဲ့ကောင်းဆောင်တွေနေနဲ့မြန်မာနိုင်ငံကောင်းဆောင်တွေကိုသူတို့တွေ့ဆုံပွဲရှိတယ်လို့မြန်မာနိုင်ငံကောင်းဆောင်တွေမဟုတ်ဘဲနဲ့တက်ရောက်တဲ့ကောင်းဆောင်တွေချင်းချင်းနဲ့သူတို့တွေ့ဆုံမှုတွေရှိပါတယ်။ဒါတွေကတော့သူတို့တွေ့ဆုံတဲ့နိုင်ငံချင်းချင်းကနေပြီးတော့စီစဉ်တဲ့တွေ့ဆုံပွဲတွေဖြစ်ပါတယ
်။အာဆီယံရေးရာညွှန်ချုပ်ဦးအောင်လင်းပြောပြသွားတာပါရှင်။ဒီတော့အာဆီယံထိပ်သီးနီလာခံကိုလာတက်မဲ့အမေရိကန်သမ္မတနဲ့အတူတခြားနိုင်ငံကခေါင်းဆောင်တွေဟာမြန်မာသမ္မတနဲ့တွေ့ဆုံစဉ်အတွင်းလက်ရှိမြန်မာအရေးအခြေအနေတွေထဲကဘယ်ကိစ္စတွေကိုဦးစားပေးဆွေးနွေးနိုင်ပါသလဲ။လက်ရှိနိုင်ငံတွေက2008ဖွဲ့စည်းပုံပြင်ဆင်ရေး2015ရွေးကောက်ပွဲတခါတိုင်းရင်းသားအဖွဲ့တွေနဲ့အပြစ်အခက်ရက်စဲရေးငြိမ်းချမ်းရေးကိစ္စတွေနဲ့အတူလူခွင့်ရေးဆိုင်ရာကိစ္စတွေကဘယ်အကြောင်းအရာတွေကဒီတွစ်ဆုံမှုအတွင်းမှာထိတ်ဆုံးနေရတာရှိနိုင်မလဲဆိုတာနဲ့ပတ်သက်လို့တော့88မျိုးဆက်ចောင်းသားကောင်းဆောင်ကိုကိုကြီးကအခုလိုသုံးသပ်ပါတယ်ရှင်
။ဆိုတော့အဓိကကတော့ကျွန်တော်တို့တစ်ခုနဲ့တစ်ခုကဆက်ဆက်နေတယ်ဆိုကိစ္စတစ်ခုချင်းစီကိုတိကျခွဲပြီးတော့ပြောဖို့မဖြစ်နိုင်ဘူး။ဘာကြောင့်လဲဆိုတော့ပွဲစည်းပုံပြင်ဆင်ရေးကိစ္စကျွန်တော်တို့ရွေးကောက်ပွဲစနစ်ဒီဆွေးနွေးနေတာဒီနောက်တစ်ခါဒီရွေးကောက်ပွဲအွန်လိုင်းရေးစူးစမ်းနေတာဒီတစ်ခါကဒီတိုင်းရင်းသားအပြစ်ခံရစေရေးငြိမ်းချမ်းရေးဆွေးနွေးပွဲဖြစ်စဉ်လေအဲ့ဒါတစ်ခုလုံးကိုခြုံငုံမိပဲချင်းကပ်မှုမျိုးဖြစ်ဖို့လိုပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ဆိုရင်လည်းကျွန်တော်တို့ကိုယ်နိုင်ကြပုံမှန်436ပြင်ဆင်ရေးဟာအဓိကကြရတယ်ဆိုတော့လူလူဆန္ဒဖော်ထုတ်တာတွေလက်မှတ်ကောက်ယူတာတွေကျွန်တော်တို့လုပ်ပြီးပြီအဲ့တော့အဲ့ဒီဟာတွေကိုတကယ်ဟိုလူလူရဲ့ဆန္ဒသဘောထားနဲ့အညီပြုပြင်ပြောင်းလဲမှုတွေဖြစ်လာဖို့အတွက်ကိုဒါအာဆီယံအတိုင်းအဝိုင်းရောနိုင်ငံတကာကရောဒါတိုက်တွန်းတာတွေဆွေးနွေးတာတွေလုပ်ဖို့လိုတယ်ဆိုကျွန်တော်တို့အဲ့လိုမြင်ပါတယ်တော်လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်လို့ရှိရင်လည်းကျွန်တော်တို့အထူးသဖြင့်တော့တိုင်းရင်းသားဒေသတွေမှာဒါတစ်လျှောက်လုံးပေါ့လေရှိလာခဲ့တဲ့ပြဿနာတွေထဲမှာအခုဒါကိုပါကြီးကိစ္စကဒါလူသိရှင်ကြားဖြစ်တာပေါ့လေတကယ်တော့အဲ့ဒီလိုမျိုးဖြစ်ရတဲ့ဟာတိုင်းရင်းသားဒေသတွေမှာဒါဟိုးတုံးကတည်းကတောက်လျှောက်ဖြစ်လာခဲ့တာတွေဆိုတော့အဲ့ဒါတွေကိုနိုင်ငံတကာမိသားစုကလည်းဒါပို့ပြီးတော့သတိပြုမိသင့်တယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်
အခုနေပြည်တော်ကအာဆီယံထိပ်သီးဆွေးနွေးပွဲကြီးမဆခင်အတွင်းမှာတော့ဒီဒီမိုကရေစီရေးပြည်ပြင်ပြောင်းလဲမှုလုပ်ငန်းတွေကိုနှောက်ယှက်တယ်ဆိုပြီးတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းကိုအမေရိကန်နိုင်ငံကပိတ်ဆို့အရေးယူလိုက်တာရှိတယ်လို့တနေ့ကပဲ Harvard တက္ကသိုလ်ဥပဒေပညာရေးကျောင်းရဲ့နိုင်ငံတကာလူ့အခွင့်အရေးဌာနကနေပြီးတော့လက်ရှိပြည်ထရေးဝန်ကြီးဌာနရဲ့ဝန်ကြီးဗိုလ်ချုပ်ကိုကိုအပါအဝင်စစ်ထက်ထိပ်တန်းခေါင်းဆောင်နှစ်ဦးကိုစစ်ရာဇဝတ်မှုတွေကျူးလွန်တဲ့သူတွေအဖြစ်စီးရင်ထုတ်ပြန်တာတွေလည်းထွက်လာပါတယ်
ဆိုအဓိကကတော့နိုင်ငံတကာအဖွဲ့အစည်းတွေကိုနှိုက်ကလည်းပဲကျွန်တော်တို့နိုင်ငံအရေးကိုမျက်စိမပြတ်စောင့်ကြည့်နေတယ်။နောက်သူတို့ကိုနှိုက်ကလည်းသုတေသနတွေလေးလာမှုတွေလည်းတောက်လျှောက်လုပ်နေတဲ့အခါကျတော့မြန်မာနိုင်ငံအပြောင်းလဲမှာဘယ်ဟာတွေကအဟံတားဖြစ်နေသလဲဘယ်ဟာတွေကတော့အဓိကပြုပြင်တဲ့နယ်လဲဆိုတာတွေကိုဒါသူတို့သက်ဆိုင်ရာအဖွဲ့အစည်းတွေကနေမိမောင်းထိုးပြတယ်အရေးယူမှုတွေလုပ်နေတယ်လို့ကျွန်တော်တို့မြင်တယ်။အဲ့တော့အဓိကကကျွန်တော်တို့နိုင်ငံကလည်းပဲပြုပြင်ပြောင်းလဲရေးမှာအားလုံးပါဝင်လာနိုင်အောင်ပုံပြောင်းမှုအသွင်ပြောင်းမှုမှန်မှန်ကန်ကန်ဖြစ်လာဖို့လိုတယ်။အထူးသဖြင့်တော့ဒီစီးပွားရေးလုပ်ငန်းရှင်တွေပေါ့လေ။အဲ့တော့အရင်အစိုးရနဲ့နှိစက်တဲ့နောက်အရင်အစိုးရအဖွဲ့ဝင်တွေကိုနှိုက်ကဘယ်ပုံဘယ်နည်းနဲ့ချမ်းသာလာမှန်းမသိချမ်းသာလာတဲ့ကိစ္စတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့လည်းနိုင်ငံတကာကနေပြီးတော့ထောက်ပြတယ်လို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်
။88မျိုးဆက်ចောင်းသားကောင်းဆောင်ကိုကိုကြီးပါရှင်။တကယ်တော့နိုင်ငံတကာကနေပြီးတော့မြန်မာနိုင်ငံကိုဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်တိုက်တွန်းနေကြတယ်ဆိုပေမဲ့နိုင်ငံအတွင်းမှာပြည်ရဲ့ငြိမ်းချမ်းပြီးတော့အမျိုးသားပြန်လည်တည်မြဲရေးအစ်စ်အမှန်ရှိမှသာဖြစ်မယ်လို့ရှမ်း SNLD ပါတီရဲ့အတွင်းရေးမှူးဦးဆိုင်ညွလွင်ကသုံးသပ်ပါတယ်။ဒါကြောင့်မလို့အမေရိကန်သမ္မတနဲ့မြန်မာသမ္မတတို့တွေ့ဆုံစဉ်အတွင်းတိုင်းရင်းသားအရေးကိုလည်းဦးစားပေးဆွေးနွေးဖို့အတွက်တောင်းဆိုဖို့အစီအစဉ်တွေရှိတယ်လို့လည်းပြောပါတယ်။
အမှန်သူတို့တကယ်မြန်မာပြည်တကယ်အရေးကိစ္စလုပ်မယ်ဆိုဆိုင်းနာကြီးမပါလို့မရဘူးအခုကျွန်တော်နိုင်ငံရဲ့အဓိကလိုအပ်ချက်ကအမျိုးသားပြန်လည်တည်မြဲရေးပဲတော့ပြည်တွင်းငြိမ်းချမ်းရေးပေါ့နော်အဲ့ဒီနောက်ပိုင်းမှာဆိုအဲ့ဒါကသူတို့မိတာလို့မရတဲ့ကိစ္စပါအဲ့မဲ့သူတို့ဘယ်လိုဆွေးနွေးမလဲဆိုတော့ကျွန်တော်မသိခန့်မှန်းတပါဘူးကျွန်တော်တီးတလို့တော့စာရီးရေးနေကြတာပဲတော်တော်များများအဲ့သမရဥပမာစီတော့ရေးကြတယ်ဒီတိုင်းသားရေးနေပတ်သက်ပြီးကြည်ပေးဖို့ဟိုဆောင်းအဲ့ပါခေါမလဲဆောင်းရပေးဖို့လို့ဖိအားပေးဖို့လို့ဆိုတော့တော်တော်ကြီးတော့ပြောကြတယ်ပြည်တွင်းမှာပေါ့နော်ပစည်းတော်တော်များများပါကျွန်တော်နာမည်တော့မပြောရင်ဘူးအဲ့ဒါတွေအများကြီးပဲရေးနေကြတယ်
ဒါကတော့ရှမ်း SNLD ပါတီရဲ့အတွင်းမှုဦးဆိုင်ညွှန်လွှင်ပြောပြသွားတာပါရှင်။တပ်ပြင်လဲသတင်းသမားတွေဖမ်းဆီးထောက်ချခံနေရတဲ့ကိစ္စ၊အလို့သတင်းတောက်ကိုပါကြီးအသက်ခံရတဲ့ကိစ္စတွေအပြင်လူအခွင့်အရေးချိုးဖောက်မှုအခြေအနေတချို့ကလက်ရှိမှာတော့မြန်မာစိုးရအတွက်ဖိအားပေးစရာတွေဖြစ်နေတယ်လို့လဲ Equality မြန်မာအဖွဲ့ရဲ့ Director ဦးအောင်မျိုးမင်းကသုံးသပ်ပါတယ်
။အရင်တုန်းကဒီစစ်အစိုးရလက်ထက်ကတော့ကဘာနဲ့လက်တွဲကျင်တဲ့စိတ်မရှိဘဲနဲ့အားလုံးကိုငြင်းဆန်ခဲ့တဲ့သဘောမျိုးရှိတယ်။ဒါပေမဲ့အခုအစိုးရရဲ့ပုံစံကတော့ဒီနိုင်ငံတကာရဲ့ပူးပေါင်းမှုတွေအတိအမှတ်ပြုမှုတွေကောင်းမြင်မှုကိုလိုချင်တဲ့အတွက်ဒါတွေကအစိုးရဘက်မှာအများကြီးပေးရမှုရှိစေနိုင်ပါတယ်။ဒါပေမဲ့ဒီလိုမျိုးလှုပ်ဆောင်မှုအတွက်ကတော့အပြောတသက်နဲ့လုပ်လို့မရပါဘူးခင်ဗျာ။လက်ရှိဖြစ်နေတဲ့တရားဥပဒေမဲ့ဖမ်းဆီးမှုတွေတရားခံကိုအရေးမယူနိုင်တဲ့ကိစ္စတွေရှိသမျှကာလပတ်လုံးကျွန်တော်တို့တိုင်းပြည်ကလူ့အခွင့်အရေးမတိုးတက်သေးဘူးဆိုတော့ပုံစံမျိုးကဘာမှာယူဆနိုင်ကြပါတယ်။အဲ့နဲ့ထိုက်တန်တော့ပြန်လည်ပြီးတော့တုံ့တက်မှုတွေနိုင်ငံခြားပေါ်လေတုံ့တက်မှုတွေကိုကျွန်တော်မြန်မာအစိုးရအနေနဲ့ခံစားမှာတော့ကျွန်တော်တို့အဲ့လိုမျိုးမျှော်လင့်ထားပါတယ်။အဲ့တော့ဒီဟာကအစိုးရအတွက်ယူတက်ရင်အခွင့်အလမ်းဖြစ်ပါလိမ့်မယ်။အစိုးရအတွက်ဒါကိုမယူတက်လို့ရှိရင်တော့ဒါကသူတို့အတွက်စိန်ခေါ်မှုတွေဖြစ်မယ်ဆိုတဲ့အခြေအနေမျိုးရောက်နေပါတယ်
။ Equality မြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမြင့်ပါရှင်။နေပြီးတော့မှမနေ့ဖန်9ရက်နေ့ကနေ13ရက်နေ့ထိကျင်းပမယ့်အစည်းအဝေးတွေအတွင်းမှာတော့အာဆီယံမျက်နှာစုံညီအစည်းအဝေးရှိပြီးအဲ့ဒီအထက်မှာအာဆီယံနိုင်ငံတွေရဲ့တိုးတက်မှုအခြေအနေတွေကိုဆွေးနွေးဖို့အပြင်ဒေတာရင်းကိစ္စမှာတော့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ကိစ္စဟာလည်းအဓိကဆွေးနွေးဖို့ရှိနေပါတယ်ရှင်။